Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်း2019ခုနှစ်ဒီဇင်ဘာလ18ရက်တနင်္ဂနွေနေ့ညနေ6:00-9:00အစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညနေခင်းပါရှင်ကျွန်မတင်ကြီးထိုက်ပါပါကစ္စတန်နိုင်ငံကခရီးယံဖျားเจ้าမှာအေကန်ဘုံခွဲတိုက်ခိုက်ခံရတာကြောင့်10ဦးသေဆုံးပြီးတော့40ကျော်ဒဏ်ရာရသွားပါတယ်မြောက်ကိုရီးယားနိုင်ငံအကျိုးစီးပွားအတွက်လှုပ်လှုပ်ပေးနေတယ်ဆိုတဲ့စွဲချက်နဲ့တောင်ကိုရီးယားနွယ်ပွားအမျိုးသားတဦးကိုဩစတြေးလျကဖမ်းဆီးပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုရရန်နိုင်နဲ့အတူကြီးညာပါမယ်ရှင
်ကောင်းပါပြီရှင်သတင်းတွေပြီမှာတော့နိုင်ငံတကာရွှေ့ပြောင်းအလုပ်သမားနဲ့အထိမ်းအမှတ်ဖြစ်တဲ့ထိုင်းနိုင်ငံတွင်လာရောက်လှုပ်လှုပ်ကန်ကြတဲ့ရွှေ့ပြောင်းမြန်မာအလုပ်သမားတွေခြိတက်ပွဲပြုလုပ်ပြီးအလုပ်သမားအခွင့်အရေးတွေတောင်းဆိုခဲ့ကြတဲ့အကြောင်းနဲ့အတူနားဆင်ကြရမှာက
သတင်းချက်လက်ထုတ်ပြန်မှုမှာရေးသားထားတဲ့ဟာတွေကတော်တော်ကိုသတင်းသမားတွေကျော်အဖွဲ့တည်တဲ့ကတရင်သမားတွေဘယ်သူမှလက်မခံနိုင်တဲ့အရေးသားမျိုးနဲ့ဆွဆွဲချက်တွေနဲ့အချိန်မြင့်မရှိတဲ့ဟာတွေနဲ့ဆွဆွဲတာအဲ့ဒါလေ
မြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်ကိုမြင့်ကျော်ပြောသွားတာပါပြည်စုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်ဒါအပြင်ဆောင်းဝါဒီနဲ့နေတကူရာဒီအတွက်ရာဒီတချင်းတစ်ပုဒ်ကိုလည်းဖျော်ဖြေပေးသွားမှာပါဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိနေထိုက်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်
ပါကစ္စတန်နိုင်ငံကွတ်တာမြို့ကခရီးယံဖျားချောင်းတစ်ခုမှာတေကန်ဘုံခွဲသမား2ဦးကပေါက်ခွဲတိုက်ခိုက်တာကြောင့်လူ10ဦးသေဆုံးပြီး42ဦးဒဏ်ရာရတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။ခရစ်မတ်နေ့နီးကပ်လာနေတာနဲ့အတူခရီးယံဖျားချောင်းမှာဆူတောင်းဝတ်ပြုသူရာနေချီရှိနေကြတာလို့အနောက်တောင်ပိုင်းဘာလူချစ်စတန်ပြည်နယ်ရဲ့ပြည်ထရေးဝန်ကြီးဆာဖာရတ်ဘာဂတီကပြောပါတယ်။တိုက်ခိုက်သူ2ဦးအနက်2ဦးကတော့လုံချုံရဲတပ်ဖွဲ့တွေနဲ့ထိတိုက်တွေ့ပြီးအဝင်ဂိတ်မှာပဲတေဆုံသွားခဲ့တာဖြစ်ပြီး2ဦးကတော့အတွင်းကိုဝင်ရောက်နိုင်ခဲ့တာလို့လည်းပြောပါတယ်အတွင်းကိုဝင်ရောက်နိုင်ခဲ့တဲ့အသေးခံဘုံခွဲသမားကလည်းဒဏ်ရာရခဲ့ပြီးတော့ဖျားချောင်းရဲ့ပင်မကျောင်းဆောင်ကြီးတဲကိုမဝင်ရောက်နိုင်ခဲ့ဘူးလို့ဘာလူချစ်စတန်ရဲချုပ်မိုဇမ်အန်ဆရီကပြောဆိုပြီးဖျားချောင်းအဆောင်လုံချုံရဲတပ်ဖွဲ့ဝင်တို့ကိုချီးကျူးပြောဆိုပါတယ်အသေးကံဘုံခွဲတိုက်ခိုက်သူတွေနဲ့အတူပါလာပြီးလွတ်မြောက်နေသူ2ဦးကိုတော့ရှာဖွေနေတဲ့အကြောင်းလဲရဲချုပ်ကပြောပါတယ်ဘသူကမှတော့သူတို့လက်ချက်ဆိုတာကိုထုတ်ဖော်မပြောသေးပါဘူးဒါပေမဲ့လည်းမွတ်စလင်အစွန်းရောက်တွေကပါကစ္စတန်နိုင်ငံတွင်းကခရီးယန်လူနည်းစုတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာတွေရှိပါတယ
်တောင်ကိုရီးယားနိုင်ငံပေါ်ဩစတြေးလျနိုင်ငံသားတစ်ယောက်ကိုဖမ်းဆီးလိုက်ပြီးတော့သူ့ကိုမြောက်ကိုရီးယားနိုင်ငံစီးပွားရေးအကျိုးဆောင်အဖြစ်ဆောင်ရွက်တဲ့အမှုနဲ့ဆွဲချက်တင်လိုက်တယ်လို့ဩစတြေးလျအာဏာပိုင်တွေကပြောလိုက်ပါတယ်။ဩစတြေးလျနိုင်ငံသားအဖြစ်ခံယူထားတဲ့ချန်ဟန်ထရိုင်ကိုဆစ်ဒနီလေဆိပ်မှာဒီကနေ့စနေနေ့ကဖမ်းဆီးခဲ့တာဖြစ်ပါတယ်။တကယ်လို့ထရိုင်အနေနဲ့အဲ့ဒီဥပဒေနဲ့မညီတဲ့အယောင်းဝယ်ကိစ္စတွေကိုအောင်မြင်မြင်လှုပ်ဆောင်နိုင်ခဲ့မှာဆိုရင်သူ့အနေနဲ့မြောက်ကိုရီးယားနိုင်ငံအတွက်ဒေါ်လာသန်းပေါင်းများစွာအကုန်ကျသက်သာအောင်လှုပ်ပေးနိုင်လိုက်မှာဖြစ်တယ်လို့ဩစတြေးလျဘုရဲတပ်ဖွဲ့ကပြောပါတယ်။အဲ့ဒီထဲမှာဖျားပြင်းလက်နဲ့အယောင်းဝယ်ကိစ္စတွေလည်းပါဝင်ပါတယ်ဒီလိုကိစ္စမျိုးကိုဩစတြေးလျမြေပေါ်မှာတခါမှမတွေ့ဘူးသေးဘူးလို့ဩစတြေးလျဘုရဲတပ်ဖွဲ့ရဲ့လက်ထောက်ရဲမင်းကြီးနီလ်ဂေါ်ဟန်ကပြောပါတယ်သူ့ရဲ့အဆိုအရတော့ try ဟာမြောက်ကိုရီးယားအဆိုအရထိပ်ပိုင်းတာဝန်ရှိသူတွေနဲ့ဆက်သွယ်မှုတွေရှိနေတယ်ဆိုပြီးဆွဆွဲခံနေရတာဖြစ်ပါတယ်သူဟာမြောက်ကိုရီးယားနိုင်ငံကိုတစ္ဆာခံတဲ့သူတစ်ယောက်ဖြစ်ပြီးတော့မြောက်ကိုရီးယားနိုင်ငံအတွက်ပို့ပြီးတော့မျိုးချစ်စိတ်ကြီးမားတဲ့ယူရချက်နဲ့လှုပ်ဆောင်နေတာလို့ယုံကြည်အားကြောင့်မစ္စတာဂေါ်ဟန်ကပြောပါတယ်ဩစတြေးလျဝန်ကြီးချုပ်မာကွန်တမ်ဘိုကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့သူ့ကိုအကျဉ်းချုပ်အစီရင်ခံထားကြောင်းနဲ့ဒါဟာအလွန်ကိုစိုးရိမ်စရာကောင်းတဲ့ကိစ္စရဖြစ်တယ်လို့ပြောလိုက်ပါတယ်။မြောက်ကိုရီးယားဟာဒေသတွင်းငြိမ်းချမ်းရေးကိုချိန်ချောင်နေတဲ့အန်ဒီအမားပြီးမစင်မချင်းရာဇဝတ်မှုတွေကိုကျူးလွန်နေတဲ့အာဏာရှင်အစိုးရဖြစ်တယ်လို့လည်းပြောလိုက်ပါတယ်။ချွိုင်ကိုတော့ဖျက်အားပြင်းလက်နဲ့တားဆီးရေးအုပ်တွေပုံမှန်နှစ်ခုပါဝင်ပုံမှန်6ခုနဲ့ဆွဲချက်တင်ထားပါတယ်ခင်ဗျာ။
ဂျေရုဆလင်မြို့ကိုလာမဲ့သတင်းပတ်ထက်အမေရိကန်ဒုတိယသမ္မတမိုက်ပင်စ်လာရောက်တဲ့အချိန်တွင်စိတ်ဆိုးမှန်ဆိုးဆန္ဒပြကြဖို့ပါလက်စတိုင်းခေါင်းဆောင်မမိုဆာဘတ်စ်ရဲ့နိုင်ငံရေးပါတီကစော်ဩထားပါတယ်။အမေရိကန်သမ္မတဒိုနယ်ထရန့်ရဲ့ဆုံးဖြတ်ချက်ကိုဆန္ဒပြကြဖို့လာမဲ့ဗုဒ္ဓဟူးနေ့အမေရိကန်ဒုတိယသမ္မတမိုက်ပင်စ်လာရောက်ချိန်မှာဂျေရုဆလင်မြို့အဝင်နဲ့ဂျေရုဆလင်မြို့ဟောင်းတို့မှာစိတ်ဆိုးမှန်ဆိုးဆန္ဒပြကြဖို့တောင်းဆိုတယ်လို့နိုင်ငံရေးပါတီဖာတာကမနေ့စနေနေ့ကကြေညာချက်ထုတ်ခဲ့တာပါ။ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အမေရိကန်ပြည်ထောင်စုကအသိအမှတ်ပြုမဲ့အကြောင်းဒီလအစောပိုင်းမှာအမေရိကန်သမ္မတထရန့်ကကြေညာလိုက်တာကြောင့်ပါလက်စတိုင်းပြည်သူတွေကြားစိတ်ဆိုးဒေါသထွက်ခဲ့ပါတယ် ဒီကိစ္စကိုတုံ့ပြန်တဲ့အနေနဲ့ပါလက်စတိုင်းခေါင်းဆောင်တွေကအမေရိကန်ဒုတိယသမ္မတဘင်စ်နဲ့တွေ့ဆုံဆွေးနွေးမယ့်အစီအစဉ်တွေကိုလည်းပယ်ဖျက်လိုက်ပါတယ်။ပါလက်စတိုင်းတွေရောအစ္စရေးတွေဘက်ကပါဂျေရုဆလင်ဟာသူတို့မြို့တော်ဖြစ်တယ်လို့ပြောဆိုနေတာပါ။ဂျေရုဆလင်အရေးအငင်းပွားနေပေမဲ့လည်းအုပ်ချုပ်ရေးပိုင်းမှာတော့အစ္စရေးကတယ်လဘစ်ကိုအသုံးပြုနေပြီးပါလက်စတိုင်းအာဏာပိုင်အဖွဲ့ကတော့ရဟလာမှာဆောင်ရွက်နေပါတယ်။အမေရိကန်သမ္မတထရန့်ရဲ့ကြီးညာချက်အပေါ်ပါလက်စတိုင်းအတိုင်းဝိုင်းအတွင်ဒေါသထွက်ပေါက်ကွဲခဲ့ကြပြီးဒီဆုံးဖြတ်ချက်အပေါ်မှာကန့်ကွက်ဆန္ဒပြနေကြတာဖြစ်ပါတယ်။အမေရိကန်တန်ယုံကိုလည်းတယ်လီဗစ်ကနေဂျေရုဆလင်ကိုရွှေ့ပြောင်းမယ်လို့သမ္မတထရန့်ကကြီးညာချက်ကြောင့်လည်းပါလက်စတိုင်းတွင်နဲ့သူတို့ကိုထောက်ခံသူတွေကြားပို့ပြီးတော့စိတ်ဆိုးဒေါသထွက်စေခဲ့တာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့နားတဝိုက်လောင်နေတဲ့တော်မီဟာအခုဆိုရင်2013ခုနှစ်ကလောင်ခဲ့တဲ့တော်မီထက်မြေဧရိယာဟက်တာ800ကျော်ပိုလောင်ကျွမ်းခဲ့တာကြောင့်ပြည်နယ်ရဲ့သမိုင်းတစ်လျှောက်တတိယအကြီးမားဆုံးတော်မီဖြစ်တယ်လို့မှတ်ယူနေကြပါတယ်။အခုဆိုရင်တခြားပြည်နယ်12ခုကမိသက်သမား8000လောက်ကလည်းရဟယင်တွေမြေတူးဆက်တွေနဲ့အတူဒီတော်မီကိုငြိမ်းသက်ဖို့အတွက်ကယ်လီဖိုးနီးယားပြည်နယ်ကိုရောက်ရှိနေကြတယ်လို့ရေးပေါ်ကယ်ဆယ်ရေးတာဝန်ရှိသူတွေကပြောပါတယ်။မိငိမ့်တဲ့ဘုတ်အတွက်ကုန်ကြစည်ကအမေရိကန်ဒေါ်လာ89သန်းနီးပါးကုန်ကြမယ်လို့ခန့်မှန်းထားကြပါတယ်။အခုလအစောပိုင်းကစတင်ခဲ့တဲ့ဒီ Thomas Fire လို့ခေါ်တဲ့ Tommy ဟာအခုဆိုရင်မြေ area hector 35,000 လောက်ကိုလောင်ကျွမ်းခဲ့တာကြောင့်တချို့မျိုးတွေထက်ကိုပိုကြီးတယ်လို့ပြောမှာဖြစ်ပါတယ်။အခုလောင်ကျွမ်းနေတဲ့ Tommy ရဲ့40ရာခိုင်နှုန်းကိုနှိမ့်သက်လိုက်နိုင်ပေမဲ့အဆောက်အုံ18,000လောက်ကတော့မီးပေးအန်ဒီရဲ့ချိန်ကြောင်းမှုနဲ့ကြုံနေရဆဲဖြစ်ကြောင်းလေတိုင်နှုန်းပြင်းလာကြောင့်မီးစာတွေလွင့်ပြီးမီးကူးဆက်တာတွေဖြစ်လာနိုင်တယ်လို့လည်းမိသက်တောင်ဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
UAV ကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOE မြန်မာပိုင်းစီစဉ်ရဲ့တင်းကွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ဆိုမာလီယာလက်နက်ကင်တပ်ဖွဲ့တွေအပေါ်အမေရိကန်ရဲ့အထောက်ပံ့တွေကိုယာယီရပ်ဆိုင်းထားဖို့အမေရိကန်ပြည်ထောင်စုကိုဆိုမာလီယာအစိုးရကတောင်းဆိုထားတဲ့အကြောင်းဝန်ကြီးချုပ်ဟာဆန်အလီခါရီကပြောဆိုလိုက်ပါတယ်။အဂတိလိုက်စားမှုဆိုင်ရာစိုးရိမ်ချက်တွေထွက်ပေါ်လာပြီးနောက်ပိုင်းပွင့်လင်းမြင်သာမှုနဲ့တာဝန်ခံမှုတာဝန်ယူမှုတိုးတက်လာရေးဆောင်ရွက်ချက်အနေနဲ့အခုလိုဆောင်ရွက်ရတာလို့လဲမနေ့စနေနေ့ကမြို့တော်မိုဂါဒီရှုမှသတင်းထောက်တီးကိုဆိုမာလီယာဝန်ကြီးချုပ်ကပြောဆိုခဲ့တာပါ။အဂတိလိုက်စားမှုနဲ့ပတ်သက်ပြီးအမေရိကန်ရဲ့စိုးရိမ်ချက်ဖြစ်လာရတဲ့အပေါ်မှာတော့အရင်ဆိုမာလီယာအစိုးရဟောင်းကိုဝန်ကြီးချုပ်ကပြစ်တင်ပြောဆိုပါတယ်။ဝန်ကြီးချုပ်အဖြစ်တာဝန်ယူပြီးတလအတွင်းမှာပဲဆိုမာလီယာနိုင်ငံမှာပွင့်လင်းမြင်သာမှုရှိတဲ့အုပ်ချုပ်ရေးလိုအပ်နေပြီဆိုတာကိုအစိုးရအနေနဲ့လက်ခံပြီးဒီပွင့်လင်းမြင်သာမှုရှိရေးမူအခိုင်အမာဖြစ်လာစေဖို့အတွက်ဆိုမာလီယာနိုင်ငံအနေနဲ့အမေရိကန်တို့အနေနဲ့ထောက်ပံ့မှုခိတ္တဆိုင်ငံ့ဖို့သဘောတူခဲ့ကြတာဖြစ်တယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်။ပွင့်လင်းမြင်သာမှုရှိရေးနဲ့မမှန်မကန်ဆောင်ရွက်မှုတွေကိုကင်တွယ်ပြီးအခရီးလိုက်စားမှုတိုက်ဖျက်ရေးအစိုးရရဲ့ဆောင်ရွက်ချက်တစ်စိတ်တစ်ပိုင်းအဖြစ်နဲ့အခုလိုအထောက်ပံ့တွေကိုယာယီရပ်ဆိုင်တာလည်းဖြစ်ပါတယ်။စစ်သားတွေရဲ့လစာတွေကိုမမှန်မကန်လုပ်ထားတာတွေနောက်တာဝန်ထမ်းဆောင်စဲနဲ့တက်ရှိထင်ရှားတပ်ဖွဲ့ဝင်စည်ရင်းတွေကိုလိန်ညာထားတာတွေအပါအဝင်ဆိုမာလီယာအမျိုးသားစစ်တပ်ကိုပြန်လည်တည်ဆောက်ရေးအတွက်လိုအပ်ချက်တွေကိုလေ့လာပြီးဖြစ်တဲ့အကြောင်းရလအဖြစ်နဲ့တော့ဒီမမှန်မကန်မှုတွေကိုပြန်လည်ပြင်ဆင်ပြီးတဲ့အချိန်ထိအမေရိကန်ရဲ့ဆိုမာလီယာစစ်တပ်အပေါ်အထောက်ပံ့တွေကိုသတင်းပါအနည်းငယ်ကြားယာယီရပ်ဆိုင်းဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့လည်းဆိုမာလီယာဝန်ကြီးချုပ်ကသတင်းတောက်တွေကိုပြောဆိုသွားပါတယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဂျေရုဆလင်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အသိမှတ်ပြုတယ်ဆိုတဲ့အပေါ်ဆန့်ကျင်ကန့်ကွက်တဲ့အနေနဲ့အင်ဒိုနီးရှားနိုင်ငံသားထောင်ပေါင်းများစွာဟာစာတမ်းတွေပါလက်စတိုင်းအလံတွေကင်ဆောင်ပြီးတော့စူဝေးဆန္ဒပြခဲ့ကြပါတယ်။ဒီဆန္ဒပြပွဲကိုအင်ဒိုနီးရှားနိုင်ငံရဲ့ထိပ်တန်းမွတ်စလင်ဘာသာရေးအဖွဲ့ MUI ကဦးဆောင်ဆွေးနွေးခဲ့တာဖြစ်ပြီးတော့အမေရိကန်သမ္မတထရမ့်အနေနဲ့သူ့ရဲ့အစီအစဉ်ကိုပြန်မယုတ်သိမ်းမချင်းအင်ဒိုနီးရှားပြည်သူတွေအနေနဲ့အမေရိကန်နဲ့အစ္စရေးနိုင်ငံလို့ကုန်ပစ္စည်းတွေကိုဝယ်ယူအသုံးပြုတာတွေမလုပ်ဖို့တောင်းဆိုလိုက်ပါတယ်။ဆန္ဒပြတဲ့သူအရေးတော်ဟာ8000လောက်ရှိပြီးတော့အမျိုးသားထိမ့်မတ်ပန်းဂျန်ကနေအမေရိကန်တန်ယုံအထိ2မိုင်လောက်ချီတက်ဆန္ဒပြခဲ့ကြတယ်လို့အင်ဒိုနီးရှားရဲတပ်ဖွဲ့ကပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းနေ့အတွင်းကလည်းအင်ဒိုနီးရှားနိုင်ငံအပြင်မလေးရှား၊ပါကစ္စတန်၊အာဖဂန်နစ္စတန်နဲ့အရှေ့လေပိုင်းနိုင်ငံတွေမှာအမေရိကန်သမ္မတရဲ့အစီအစဉ်ကိုကန့်ကွက်ဆန္ဒပြတာတွေလုပ်ခဲ့ကြပါတယ်ခင်ဗျာ။
ဒ ကျောင်းနိုင်ငံမြောက်ပိုင်းကမြို့တွေမှာဆောင်းလွင်းကာလတွေအတွင်းတန့်စင်စွန့်အင်သုံးအပူပေးစနစ်ကိုပြောင်းလဲအသုံးပြုမဲ့ငါးနှစ်စီမံကိန်းကိုတရုတ်အစိုးရကဒီကနေ့တနင်္ဂနွေနေ့မှာကြေညာတဲ့အကြောင်းနိုင်ငံပိုင်းမီဒီယာကဖော်ပြပါတယ်။ကျောင်းနိုင်ငံမြောက်ပိုင်းဒေသတွေမှာအပူပေးစနစ်နဲ့ပတ်သက်လို့ပြဿနာတွေအကြီးအကျယ်ဖြစ်နေတဲ့အတောအတွင်းဒီနှစ်ကနေစလို့လာမယ့်2021ခုနှစ်အတွင်းမှာကျင့်သုံးမဲ့တန့်စင်စွန့်ရင်သုံးအပူပေးစနစ်ကိုတရုတ်အစိုးရကကြေညာတာဖြစ်ပါတယ်။တန့်နဲ့ချီတဲ့မိသားစုတွေနဲ့ထောင်ပေါင်းများစွာသောစီးပွားရေးလုပ်ငန်းတွေအပူပေးစနစ်အတွက်ကြောင်မီးသွေးအသုံးပြုမှုကနေသဘာဝတန်ငွေပြောင်းလဲအသုံးပြုဖို့အစိုးရဘက်ကမထင်မှတ်ထားတဲ့အပြောင်းလဲကြီးကိုလုပ်လိုက်တာပါ။သဘာဝတန်ငွေပြတ်လတ်မှုကြောင့်နိုင်ငံတော်ဝန်ဈေးတက်ပြီးစီးပွားရေးလုပ်ငန်းတွေနဲ့မိသားစုတွေအထည်နာနေရတဲ့အချိန်ဖြစ်ပါတယ်။2019ခုနှစ်ကနေ2021ခုနှစ်အထိတန့်စင်နဲ့စွန့်အင်သုံးအပူပေးစနစ်ပြောင်းလဲမဲ့အစီအစဉ်ကိုတော့အစိုးရအဖွဲ့အစည်း10ခုကပူးပေါင်းကြီးညာလိုက်တာဖြစ်ပါတယ်။စွန့်ပစ်ပစ္စည်း၊ဆိုလာ၊သဘာဝဓာတ်ငွေ၊လျှက်စစ်၊ဆက်မှုစွန့်ပစ်ပစ္စည်းတွေနဲ့တန့်စင်ပြီးကြောင်မီးသွေးသုံးအပူပေးစနစ်တွေကိုအစိုးရဘက်ကခိုင်ခိုင်မာမာစီစဉ်ထားပြီးဖြစ်တယ်လို့လဲ Security Times ကဖော်ပြပါတယ်။တရုတ်နိုင်ငံမြောက်ပိုင်းဒေသရဲ့ထက်ဝက်မှာကြောင်မီးသွေးတန်ချိန်84တန်လောင်ကျွမ်းအသုံးပြုမှုလျှော့ချပြီးလာမယ့်2019ခုနှစ်အတွင်းတန့်စင်စွန့်အင်သုံးအပူပေးစနစ်ကိုပြောင်းလဲမှာဖြစ်တယ်လို့လည်းသတင်းမှာဖော်ပြပါတယ်။အေးခဲနေပြီဖြစ်တဲ့မြောက်ပိုင်းဒေသမှာသဘာဝဓာတ်ငွေပြတ်လတ်မှုကိုရောပါတက်တာစေဖို့အတွက်တောင်ပိုင်းခွန်တောင်ပြည်နယ်ကနေသဘာဝဓာတ်ငွေ9တန်ကုဗမီတာကိုစပြီးပို့ဆောင်နေပြီလို့လည်းနိုင်ငံပိုင်မီဒီယာကဖော်ပြထားပါတယ်ရှင်။
ဩစတြေးလျနိုင်ငံမှာအစ်ပြထမ်းလိုက်တဲ့လိင်လူချင်းလက်ထပ်ထိမ်းမြနိုင်တဲ့ဥပဒေအရအမျိုးသမီးဇုံတွဲနှစ်ဦးဟာစနေနေ့ကလက်ထပ်လိုက်ကြပြီးတော့သူတို့ဟာဩစတြေးလျနိုင်ငံရဲ့ပထမဆုံးလိင်လူချင်းထိမ်းမြတဲ့ဇုံတွဲဖြစ်လာခဲ့ပါတယ်။မူလတုန်းကတော့လက်ထပ်ဖို့အတွက်သတင်းလေးပတ်ကြာဆောင်လန်းရမှာဖြစ်တဲ့အတွက်ဇန်နဝါရီ9ရက်နေ့မှာလိင်လူချင်းလက်ထပ်တာတွေကိုပထမဆုံးလုပ်နိုင်မှာဖြစ်တယ်လို့ခန့်မှန်းထားခဲ့ကြတာပါ။ဒါပေမဲ့အဲ့လိုလေးပတ်ကြာဆောင်ဆိုင်ကာလကိုကင်းလွတ်ကွန်ပေးလိုက်ပြီးတဲ့နောက်မှာတော့Lawrence Price နဲ့ Amy Laker တို့နှစ်ဦးဟာ Sydney မြို့မှာလက်ထပ်ခဲ့ကြတာဖြစ်ပါတယ်။သူတို့ရဲ့မိသားစုတွေကလည်းသူတို့ရဲ့မင်္ဂလာပွဲအခမ်းအနားကိုတက်ရောက်ဖို့အတွက် Britain နိုင်ငံဝေလနဲ့ကနေလာရောက်ခဲ့ကြပါတယ်။ဒါပြင် Amy နဲ့ Alice McDonald ဆိုတဲ့အမျိုးသမီးနှစ်ဦးကိုလည်းမိသားစုဆွေမျိုးတွေနိုင်ငံခြားကနေလာမှဖြစ်တဲ့အတွက်သူတို့ကိုလည်း Melbourne မြို့မှာလက်ထပ်ဖို့အတွက်ဆောင်းဆိုင်ကာလာကိုကင်းလွတ်ခွင့်ပေးခဲ့ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုမှတ်သိရင်ထိုင်တဲ့ကိုရနိုင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းဆောင်ပါတွေဘက်ကိုဆက်ပါမယ်ရှင်ဖန်စီခံထားရတဲ့ Writers သတင်းဌာနကသတင်းတောင်တို့ကိုမိသားစုရောရှေ့နေပါအခုချိန်ထိတွေ့ခွင့်မရသေးတဲ့ပေါ်သူတို့ရဲ့လုံခြုံရေးသတင်းသမားတွေဘက်ကစိုးရိမ်နေကြီးဖြစ်နေကြပါတယ်အခုလိုနိုင်ငံတော်လျှို့ဝှက်ချက်ပေါက်ပြက်မှုဥပဒေနဲ့ဖန်စီထိမ့်သိမ်းလိုက်တဲ့အပေါ်မှာလဲစန့်ကျင်ကန့်ကွက်တဲ့လှုပ်ရှားမှုတွေနဲ့သတင်းထုတ်ပြန်ချက်တွေကိုသတင်းမီဒီယာအဖွဲ့တွေကထုတ်ပြန်နေကြပါတယ်။ဒါနဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေတွေကိုတော့မဆုမငါစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ12ရက်နေ့ညကရဲဘက်ကချင်းဆိုမှုကြောင့်တွားရောက်တွေ့ဆုံခဲ့တဲ့ရိုက်တာသတင်းဌာနသတင်းတော့တွေဖြစ်တဲ့ကိုတက်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးခေါ်ကိုမိုးအောင်တို့ကိုရခိုင်ပြည်နယ်မြောက်ပိုင်းတိုက်ပွဲဖြစ်စဉ်အစီရင်ခံစာတွေလက်ဝဲတွေ့ရှိမှုနဲ့မြန်မာနိုင်ငံဆိုရလျှို့ဝှက်ချက်များအဥပဒေပုံမှန်သုံးကိုဖောက်ဖျက်တဲ့ဆိုပြီးရန်ကုန်မြို့ထောက်ကျက်နယ်မြေရဲစခန်းမှာဖမ်းဆီးခဲ့တာဖြစ်ပါတယ်။အခုချိန်ထိသတင်းတောက်နှစ်ဦးကိုဘယ်မှာထိန်းသိမ်းထားတယ်။သူတို့အခြေအနေကဘယ်လိုရှိသလဲဆိုတာမိသားစုရောရှေ့နေအဖြစ်လိုက်ပါဆောင်ရွက်မဲ့သူတွေပါ။ဘယ်သူမှအတိအကျမသိရသေးဘူးလို့မြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်ကိုမြင့်ကျော်ကသူတည်ထားတဲ့နောက်ဆုံးအခြေအနေအခုလိုပြောပြပါတယ
်။လက်ရှိအချိန်ထိသူတို့ပေးမတွေ့သေးဘူး။သူတို့ဟိုစစ်ဆေးစစ်ကြောရေးအဲ့လိုမျိုးအမျိုးနဲ့သူတို့အကြောင်းနဲ့သူတို့ပင်တွေ့တယ်ရှင်းနေလည်းမတွေ့ရသေးပါဘူးရှင်းနေလည်းဟိုပါဝါတော့မတင်ရသေးပါဘူးဒါပေမဲ့အမေရိကန်ကနယူးယောက်ကအဲ့ဒီဟာရှင်းနေနေပြည်တွင်းကရှင်းနေပြောင်းနေချိတ်ဆက်ပြီးတော့သူတို့ဟိုလိုက်မယ်လို့တော့အဲ့လိုမျိုးကြားလာတယ်ဆိုပေမဲ့တရားဝင်တော့ရုပ်ပြရုံတော့ဘာလို့ရက်ဆန့်လို့စာမရောက်သေးဘူး
နိုင်ငံတော်လုံခြုံရေးနဲ့အကျိုးစီးပွားကိုထိခိုက်စေရန်ရည်ရွယ်ချက်နဲ့သတင်းသမားတွေကတရားမဝင်သတင်းရယူတဲ့အတွက်ထိရောက်စွာအရေးယူမယ်ဆိုပြီးပြန်ကြားရေးဝန်ကြီးဌာနကသူတို့နှစ်ဦးကိုလက်ထိတ်ခတ်ဖမ်းဆီးထားတဲ့ပုံနဲ့တကွာလူတို့ကိုသတင်းထုတ်ပြန်ခဲ့ပါတယ်အခုလိုမျိုးသတင်းတော်နှစ်ဦးကိုဖမ်းဆီးထိန်းသိမ်းခဲ့တဲ့အပေါ်သတင်းသမားတွေဘက်ကစန့်ကျင်ကန့်ကွက်ကြောင်းသတင်းလုပ်ငန်းဝင်အတွင်းနောက်လုပ်ငန်းတာဝန်နဲ့တွာလာနေစဉ်အတွင်းမှာသတင်းလွတ်လပ်ခွင့်ကအမှောင်ကျနေတယ်ဆိုတာဖော်ပြတဲ့အနေနဲ့အမဲရောင်ဝစ်ဆင်ကြမဲ့ Black Campaign အမဲရောင်လှုပ်ရှားမှုကိုဒီဇင်ဘာလ16ရက်နေ့ကစတင်လှုပ်ရှားကြတယ်လို့ဥဆောင်လှုပ်ရှားသူတဦးဖြစ်တဲ့ PCMJ မြန်မာသတင်းသမားများကာကွယ်ရေးကော်မတီဥဆောင်ကော်မတီဝင်တဦးဖြစ်တဲ့ကိုတာလွန်ဆောင်ထက်ကအခုလိုပြောပြပါဗျာ
။ဒီအမဲရောင်ကို တင်းသွားရွေးချင်ဒီမှာရောဟာသူ့ရဲ့ဟိုဘောတင်းနေအလုပ်လုပ်ရွေးချင်တယ်ကြံပေးရင်စိုက်တော့အတီးတီးတွေကဝေချင်မှစဖြစ်မယ်ဆိုသူတို့ရုံးထုတ်တဲ့အချိန်စဖြစ်တယ်နောက်ပြီးတော့လောလောဆယ်ကျွန်တော်တို့တခြားပြည်ရဲ့လူမျိုးရန်ရှိတယ်အဲ့လိုလည်းမရှိတဲ့ကိုရဲ့တည်းရဲ့လှူရှားမှုတွေမှာကျွန်တော်ဝင်ပါပါပေါ့နော်အခုကကျွန်တော်တို့ဒီမီဒီယာကိုတက်ပြီးတော့ကြောင်းကြတဲ့စာပေါ့နော်ဒါမျိုးမလုပ်ပြည်ဘူးမလုပ်အပ်ဘူးဆိုရဲဟာမျိုးပေါ့နော်ဒီလိုမျိုးလုပ်လို့ရှိရင်အမေရိကန်နဲ့အစိုးရကြားထဲမှာအဲဒီတစ်ဖက်ဆက်ဆံရေးဖြစ်သွားမယ်ဆိုရဲဟိုအတိပေးကြောင်းကြစာပေါ့နော်အဲ့ဒါကိုကျွန်တော်တို့ကိုယ်လည်းရှိတယ်အဲ့ဒီဟာပေါ့
အခုလိုသတင်းသမားတွေကိုဖန်ဆီးထိမ့်သိမ်းမှုဟာသတင်းမီဒီယာလွတ်လပ်ခွင့်ကိုထိပါတာဖြစ်ပြီးတော့သတင်းသမားတွေကိုဖိနှိပ်တာဖြစ်တဲ့အတွက်သတင်းသမားတွေဘက်ကဒီပေါ်မှာကန့်ကွက်ကြောင်းနိုင်ငံတော်သမ္မတနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ပါဝင်ပြန်ကြားရေးနဲ့ပြည်ထရေးတာဝန်ရှိတဲ့သူတွေပေါ်စာရေးပေးဖို့တောင်းဆိုသွားဖို့ရှိတယ်လို့သတင်းသမားတွေရုံးထုတ်စစ်ဆေးချိန်ဒီအပါအဝင်သတင်းသမားတွေစုဝေးပြီးတော့ဆန္ဒထုတ်ဖော်သွားကြဖို့လည်းရှိတယ်လို့ကိုသာလွန်ဆောင်ထက်ကပြောပြပါတယ်
အဲရခိုင်ကိစ္စဒီတင်းမားတွေကလည်းဟိုတင်းပေးလို့အဲဒါရခိုင်ကိစ္စကြီးကပြပလာပူချီအယောင်အောင်တင်းလာဒီမှာရေးတဲ့ကိစ္စကကျွန်တော်တို့ကအခုလူမျိုးပြန်လိုက်ရှင်းမှုကျွန်တော်တို့တာဝန်ရှိနေအခုအဲရခိုင်ကိစ္စကလည်းမြန်မာပေါင်းဒေါ်လာကြီးပြီးတော့ငွေရောင်းစားတယ်ဆိုရင်အမျိုးမျိုးတွေကအစိုးရနဲ့ပြန်ကြားရေးရေးချက်ရှိလောက်လိုက်တဲ့ကိစ္စအကြောင်းကိုကျွန်တော်တို့ကလူလူတိုင်းမှာလည်းကျွန်တော်တို့အထင်မြင်နေတာ
တင်းသမားနှုတ်ကိုဖန်ဆီးခံလိုက်ရတဲ့အချိန်ကနေစပြီးမြန်မာသတင်းမီဒီယာအဖွဲ့အစည်းအသီးသီးကစန့်ကျင်ကန့်ကွက်ကြောင်းသတင်းထုတ်ပြန်ချက်တွေကိုအသီးသီးထုတ်ပြန်ကြသလိုပြည်ထရေးဝန်ကြီးဌာနနဲ့ပူးပေါင်းဆောင်ရွက်မဲ့သတင်းမီဒီယာတင်နန်းအစီအစဉ်တချို့ကိုလည်းဒီလိုဖန်ဆီးခံရတဲ့ပုံမှာမကျေနပ်ကြောင်းပြသတဲ့အနေနဲ့ဖြတ်သိမ်းခဲ့ကြပါတယ်အခုလိုသတင်းသမားတွေနဲ့အယက်သားအစိုးရကြားတင်းမာမှုတွေဖြစ်လာတဲ့အနေအထားအပေါ်မှာသက်ဆိုင်ရာပြန်ကြားရေးဝန်ကြီးဌာနဘက်ကကြိုးကြောင်းစီလျော်တဲ့ဖြေရှင်းမှုမျိုးထုတ်ပြန်မှုမျိုးကိုအလေးအနက်ထားပြီးဆောင်ရွက်တင်တယ်လို့မြန်မာဂျာနယ်လစ်ကိုရဲ့ဦးဆောင်သူတဦးလည်းဖြစ်တဲ့ကိုမြင့်ကျော်ကအကြံပြုပါတယ်
။ပြန်ကြားရေးထုတ်ပြန်တဲ့သတင်းချက်လက်ထုတ်ပြန်မှုမှာရေးသားထားတဲ့ဟာတွေကတော်တော်ကိုသတင်းသမားတွေပြောအဖွဲ့အစည်းတွေကသတင်းသမားတွေဘယ်သူမှလက်မခံနိုင်တဲ့အရေးသားမျိုးနဲ့ဆွဆွဲချက်တွေနဲ့အချိန်မြင့်မရှိတဲ့ဟာတွေနဲ့ဆွဆွဲတာ။အဲ့ဒါလည်းဟိုတော်တော်ဆိုးရပါတယ်။
အခုလိုမျိုးသတင်းသမားတွေဖန်ဆီးခံထားရတာနဲ့ပတ်သက်ပြီးကုလသမဂ္ဂအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာဘက်ကစိုးရိမ်မကင်းကြောင်းထုတ်ပြန်ချက်တွေထုတ်ပြန်ပြီးသတင်းသမားတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့ကိုလည်းတောင်းဆိုနေကြပါတယ်ရှင
်ရရှိမြန်ပြောင်းနိုင်ငံတော်လှုပ်ဝက်ချက်ဥတွေဖောက်ပြတ်မှုစွဲချက်နဲ့ရိုက်တာသတင်းတောင်နှစ်ဦးဖန်ဆီးခံရတဲ့အပေါ်မှာမြန်မာစိုးရအာဏာပိုင်တွေကိုပြည်တွင်းပြည်ပသတင်းမီဒီယာဖွဲ့စည်းတွေရောနိုင်ငံတကာကပါဝေဖန်နေကြပါတယ်။သတင်းမီဒီယာတွေလွတ်လပ်ခွင့်ရှိဖို့လိုသလိုပဲ Rise to Information အစိုးရရဲ့သတင်းချက်လက်တွေအများပြည်သူရရှိခွင့်သိရှိခွင့်ဟာလည်းအစိုးရရဲ့ပွင့်လင်းမြင့်တာမှုနဲ့တာဝန်ခံမှုအပေါ်စောင့်ကြည့်နိုင်တဲ့ဒီမိုကရေစီလူ့ဖွဲ့စည်းအတွက်လိုအပ်ချက်တရဖြစ်ပါတယ်။ဒါကြောင့်မလို့ပြောင်းလဲနေတဲ့မြန်မာနိုင်ငံမှာ Rise to Information ဒီအများနဲ့သက်ဆိုင်တဲ့အချက်လက်တွေကိုသိရှိခွင့်ရရှိခွင့်အပေါ်အာဏာပိုင်တွေဘက်ကဘလောက်ထိလေးစားလိုက်နာမှုရှိပါလဲ။ဒီကြောင့်လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမန့်လူတွေသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေချုပ်တင်ပေးပို့ထားမယ်ဆိုရင်ဒဲရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့ယူဆကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအီးမေးလ်နဲ့ဖြစ်စီချုပ်တင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-32-382-9994ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ညမဲ့တော်ရရှင်တွေကိုကျေးဇူးပါတယ်ခင
်ဗျ။အင်္ဂါညတိုက်ရိုက်လိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပြစီရှင်။အခုတော့ထိုင်းနိုင်ငံတွင်ကရွှေ့ပြောင်းမြန်မာအလုပ်သမားတွေအရေးပဲတလဲကြည့်ကြရအောင်ပါ။နိုင်ငံတကာရွှေ့ပြောင်းအလုပ်သမားနေ့ရဲ့အထိမ်းအမှတ်အနေနဲ့ထိုင်းမြန်မာနယ်စပ်မှာရှိတဲ့အလုပ်သမားယာနဲ့ချီဒီကနေ့ချီတက်လမ်းလျှောက်ပွဲပြုလုပ်ခဲ့ကြပါဗျ။မြန်မာနိုင်ငံကနေထိုင်းနိုင်ငံအတွင်းလာရောက်အလုပ်လုပ်ကြတဲ့ရွှေ့ပြောင်းအလုပ်သမားသန်းနဲ့ချီရှိနေစေဖြစ်တယ်လို့ဆက်လက်ပြီးတော့လည်းဝင်ရောက်လာနေစေဖြစ်တယ်လို့ရွှေ့ပြောင်းအလုပ်သမားအရေးဆောင်ရွက်ပေးနေသူတွေကပြောပါဗျ။အကြောင်းစုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။မြန်မာရွှေ့ပြောင်းအလုပ်သမားသန်းနဲ့ချီပြီးအလုပ်လုပ်ကြနေတဲ့ထိုင်းနိုင်ငံထဲကိုနောက်ထပ်အလုပ်သမားတွေထပ်တိုးပြီးဝင်ရောက်နေတဲ့အကြောင်းနိုင်ငံတကာရွှေ့ပြောင်းအလုပ်သမားနေ့မှာထိုင်းအခြေစိုက်မြန်မာရွှေ့ပြောင်းအလုပ်သမားရေးဆောင်ရွက်နေသူတွေကပြောဆိုလိုက်ပါတယ်။ထိုင်းနိုင်ငံတွင်းမှာဥပဒေတွေထွက်ပြီးတရားဝင်အလုပ်သမားတွေဖြစ်အောင်မှတ်ပုံတင်ဖို့အတွက်စော်ဩနေချိန်မှာပဲမြန်မာအလုပ်သမားတွေကတော့တရားဝင်တဲ့နီးကောတရားမဝင်တဲ့နီးနဲ့ပါဝင်ရောက်မှုတွေကပိုများလာနေတယ်ဆိုပြီးရောင်ကြီးဥအလုပ်သမားအဖွဲ့မဲဆောက်ရုံးတာဝန်ခံဦးမိုးကျော်ကပြောဆိုသွားပါတယ်
။ဘာပြီးတွန်းမိုင်းနေရနေပြီးရှိတဲ့အလုပ်သမားတွေကိုဆက်ပြီးဝင်ရောက်လာနေဖြစ်တယ်။အလားထိုင်းမှာဥတီတီပြောင်းနေတဲ့ကာလ ဒါနဲ့ဘန်ကောက်ကမဟာချိုင်းလူဘက်ကနေအပေါ်ကလူတမားတွေမာဒီယူပြန်ဝင်သွားတဲ့အချိန်မှာကိုပဲဒီပိုင်းနဲ့ထဲမှာပဲအဲ့ဒီလူပြန်ဝင်သွားတဲ့လူကြီးနေညီရတဲ့ MOU ရခေါ်ထားတဲ့အလူတမားတွေရှိတယ်လို့အခြားလမ်းကြောင်းတွေနဲ့ချိုင်းနိုင်ငံနဲ့ဝင်လာတဲ့အလူတမားတွေလည်းရှိနေတယ်မှာပြောမယ်ဆိုလို့ရှိရင်ပြောမယ်ဆိုပုံများလာနေတာလေစောတော့ပြန်ဝင်သွားတဲ့လူတွေကလည်းဒီသူတို့ဟိုတက်ဆိုင်ရလက်မှတ်တွေအလားပတ်စုတွေပြီးပြီဆိုလို့ရှိရင်ပြန်ပြန်လာလို့ရတဲ့ project တွေလုပ်ပြီးရတဲ့ခါကျတော့အင်တာဗျူးစရာတွေလုပ်ပြီးတော့ပြန်ပြီးတော့ဘုံတွေလုပ်ပြီးတော့ပြန်ဝင်ရောက်လာတာကြီးလည်းရှိနေတယ်ကြာပုံများလာတယ်လို့ပြောလို့ရတယ်ထိုင်းလောက်ကရုံးအောက်ကနေစုရတယ်လို့ဒါကနေစုရတယ်လို့ကျွန်တော်တို့ဒီလေရင်ခွင့်ပေးမှရှိတဲ့မေတောင်ကျောင်းပေါ့ထိုင်းကျောင်းဝင်တဲ့ ठी ကိုဒီလက်လျှောက်ပွဲတူရှိတယ
်နိုင်ငံတကာရွှေပြောင်းလို့သမားနေကိုမဲဆောက်မြုပ်မှာတော့ကျဲစုနှစ်တစ်ခုကြော်ကြတဲ့အထိနှစ်စဉ်ချီတက်လန်းလျှောက်ပွဲတွေနဲ့ကျင်းပခဲ့တာဖြစ်ပါတယ်ဒီနှစ်မှာတော့73ချိန်မြောက်အဖြစ်ထိုင်းမြန်မာချစ်ကြည်ရေးတရားထိတ်ကနေအလုသမားရာကနန်းလောက်နဲ့အလုသမားရေးဆောင်ရွက်နေတဲ့အဖွဲ့တွေစုပေါင်းပြီးအထိမ့်မှတ်ချီတက်ပွဲကိုလုပ်ခဲ့ကြတယ်လို့ရွှေပြောင်းလုသမားဆိုင်ရာပညာပေးဟောပြောမှုတွေကိုလည်းလုပ်ခဲ့တယ်ဆိုပြီးဦးမိုးကျော်ကဆက်ပြောသွားပါတယ
်ခဏမှာတော့ဒီတာတွင်ထဲမှာရှိတဲ့ရွှေပြောင်းနေထိုင်တဲ့လူတွေအတွက်ဒီအခုထိုင်းကနေပေါ်စီချမှတ်ထားတဲ့ဒီဥပဒေတိုင်းဒီအလုပ်ခုအတွက်ဒီရနောက်ကဒီဘက်လက်မှတ်တွေလုပ်တဲ့ဟာတွေ project တွေရှုပ်ထွေးတာတွေရပြီးရင် CI စင်တာတွေမှာပွဲစားတွေနေဝင်ပြကြတော့ကျွန်တော်ဒီလက်မှတ်တွေလုပ်နေတဲ့ဒီဖောက်ဖြစ်တဲ့ကိစ္စတွေမှာပတ်စံ UB လုပ်နေတဲ့ကိစ္စမျိုးတွေကို MRWG အတွင်းဘက်ကနေပြီးတော့ပြောပြတယ်ဒီအခြေအနေတွေကနေပြီးတော့ဒီချိုးပေါက်ခံရတဲ့အခြေအနေတွေလုံရောက်ဖို့လိုတယ်ဆိုတဲ့အကြောင်းနောက်တစ်ခုကကျတော့ဒီအဖွဲ့ကြီးတွေကနေပြီးတော့ဒီအသိပညာပေးလက်ကမ်းစာဆောင်တွေပေါ့အလို့သမားကြီးနဲ့ပတ်သက်တဲ့အသိပညာပေးလက်ကမ်းစာဆောင်တွေတွေနောက်ဒီပြာခံလေးတွေပြာခံတိတိလုပ်ပြီးတော့ကြထားတာရှိတယ်မက်တို့ FE တို့ပလန်တို့ပေါ့နော်အဲ့လိုအဖွဲ့ကြီးတိတိကနေကြထားတာရှိတယ်
ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာတော့လောအားကဘန်းငွေ305ဘတ်အထိပေးဖို့ဥပဒေတိုင်ပြဋ္ဌာန်းထားပေမဲ့တရားမဝင်အလို့သမားတွေလည်းများတယ်လို့ဥပဒေတိုင်လောအားကပေးတဲ့စေယုံကလည်းနှဲပါပါတယ်မြန်မာပြည်အတွင်းပိုင်းကနေလာတဲ့အလို့သမားအတော်များများကတော့မဲဆောက်မြို့မှာတထောင်လာပြီးဘန်ကောက်မဟာချိုင်စတဲ့နေရာတွေကိုတက်ဖို့ပဲကြိုးစားနေကြပါတယ်။ထိုင်းနိုင်ငံမှာမြန်မာလူသမား3သန်းကနေ4သန်းလောက်ထိရှိနိုင်တယ်ဆိုပြီးအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကခန့်မှန်းထားကြပြီးမြန်မာပြည်ရင်းမှာအလုတ်ကန်ရှားပါးမှုတွေကြောင့်နေ့စဉ်လဲအလုတ်ကန်ရှားဖွေသူတွေကထိုင်းနိုင်ငံတဲကိုနေဆက်နေရာတွေကနေဝင်ရောက်လာနေစေဖြစ်ပါတယ်ရှင်။
မအေးမသတင်းပေးပို့ခဲ့တာပါရှင်အခုတော့ခရစ်စမတ်နဲ့နှစ်သက်ကူးရသည့်သချင်းတစ်ပုဒ်နဲ့ဖျော်ဖြေပေးချင်ပါတယ်ဂျက်စီကာဆင်ပဆန်နဲ့အက်ရှလီဆင်ပဆန်တို့တီးဆိုထားတဲ့ The Little Drummer Boy ဆိုတဲ့သချင်းကိုနားဆင်ကြရအောင်ပါရှင Jessica Simpson and Ashley Simpson တို့တည်ဆူထားတဲ့ The Little Drummer Boy ဆိုတဲ့တဲ့ချင်းကိုနားဆင်ကြကြရတာပါ။ VOA မြန်မာပိုင်းတနင်္ဂနွေနေ့ညနေ Radio အစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။နောက်နှစ်နိုင်ကြာည9နိုင်ကနေ10နိုင်အထိထုတ်လွှင့်မဲ့ Radio အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုတော့တရင်အချင်းချက်ကိုမှတ်သိနေထိုက်ပြောပြပေးပါမယ်ရှင
်။ပါကစ္စတန်နိုင်ငံကွာတာမြို့ကခရီးရန်ဖျားချောင်းတစ်ခုမှာတေခံဘုံခွဲသမားနှစ်ဦးကဖောက်ခွဲတိုက်ခိုက်တာကြောင့်လူ၈ဦးသေဆုံးပြီး42ဦးဒဏ်ရာရတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။ခရစ်စမတ်နေ့ညကလာနေတာနဲ့အတူခရီးရန်ဖျားချောင်းမှာဆူတောင်းဝှေ့ပြုသူရာနေချီရှိနေခဲ့တာလို့အနောက်တောင်ပိုင်းဘာလူချစ်စတန်ပြည်နယ်ရဲ့ပြည်ထရေးဝန်ကြီးဆာဖာရာဘာဂတီကပြောပါတယ်။တိုက်ခိုက်သူ2ဦးအနက်2ဦးကတော့လုံခြုံရေးတပ်ဖွဲ့တွေနဲ့ထိတ်တိုက်တွေ့ပြီးအဝင်ဂိတ်မှာပဲတေဆုံသွားခဲ့တာဖြစ်ပြီး2ဦးကတော့အတွင်းကိုဝင်ရောက်နိုင်ခဲ့တာလို့ပြောဆိုသွားပါတယ်။တောင်ကိုရီးယားနိုင်ငံပေါ်ကဩစတြေးလျနိုင်ငံသားတစ်ယောက်ကိုဖမ်းဆီးပြီးသူ့ကိုမြောက်ကိုရီးယားနိုင်ငံရဲ့အကျိုးစီးပွားရေးအကျိုးဆောင်အဖြစ်ဆောင်ရွက်မှုနဲ့ဆွဲချက်တင်လိုက်တယ်လို့ဩစတြေးလျအာဏာပိုင်တွေကပြောပါတယ်။ဩစတြေးလျနိုင်ငံသားအဖြစ်ခံယူထားတဲ့ချန်ဟန်ချွိုင်ကိုစစ်တနီလေးစိတ်မှာမနစ်စနေနေ့ကဖမ်းဆီးတာဖြစ်ပါတယ်။တကယ်လို့ချွိုင်အနေနဲ့အဲ့ဒီဥပဒေနဲ့မညီတဲ့အယောင်ဝယ်ကိစ္စတွေကိုအောင်မြင်အောင်လုပ်နိုင်ခဲ့မယ်ဆိုရင်သူ့အနေနဲ့မြောက်ကိုရီးယားနိုင်ငံအတွက်ဒေါ်လာသန်းပေါင်းများစွာအကုန်ချသက်သာအောင်လုပ်ပေးလိုက်နိုင်မှာဖြစ်တယ်လို့ဩစတြေးလျဗဟိုရဲတပ်ဖွဲ့ကပြောပါတယ်။အဲ့ဒီထဲမှာဖြစ်အားဖြင့်လက်နက်အယောင်ဝယ်ကိစ္စတွေလည်းပါဝင်နေပါတယ်ရှင်။ဂျေရုစလင်မြို့ကိုလာမဲ့သတင်းပတ်ထက်အမေရိကန်သမ္မတဒုတိယသမ္မတမိုက်ပင့်စ်လာရောက်တဲ့အချိန်တွင်စိတ်ဆိုးမှန်ဆိုဆန္ဒပြကြဖို့ပါလက်စတိုင်းခေါင်းဆောင်မမုတ်ဆာဘတ်ရဲ့နိုင်ငံရေးပါတီကဆော်ဩလိုက်ပါတယ်။အမေရိကန်သမ္မတဒိုနယ်ထရန့်ရဲ့ဆုံးဖြတ်ချက်ကိုဆန္ဒပြကြဖို့လာမဲ့ဗုဒ္ဓဟူးနေ့အမေရိကန်ဒုတိယသမ္မတမိုက်ပင့်စ်လာရောက်ချိန်မှာဂျေရုစလင်မြို့အဝင်းနဲ့ဂျေရုစလင်မြို့ဟောင်းတို့မှစိတ်ဆိုးမှန်ဆိုဆန္ဒပြကြဖို့တောင်းဆိုရဲလို့နိုင်ငံရေးပါတီဖတာကမနစ်စနေနေ့ကကြေညာချက်ထုတ်ပါတယ်ဂျေရုစလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အမေရိကန်ပြည်ထောင်စုကအသိအမှတ်ပြုမဲ့အကြောင်းဒီလအစောပိုင်းအမေရိကန်သမ္မတကကြေညာလိုက်တာကြောင့်ပါလက်စတိုင်းပြည်သူတွေကြားစိတ်ဆိုးဒေါသထွက်နေကြတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့နားတစ်ဝိုက်မှာလောင်နေတဲ့တော်မီဟာအခုဆိုရင်2013ခုနှစ်ကလောင်ခဲ့တဲ့တော်မီထက်မြေဧရိယာဟက်တာ800ကျော်ပိုပြီးတော့လောင်ကျွမ်းခဲ့ပြီလို့အာဏာပိုင်တို့ကပြောဆိုထားပါတယ်ရှင်
။တရင်အချင်းချက်ကိုမတ်သိငင်ထိုက်တင်ညာပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရေမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Elson Dose ဖြစ်ပါတယ်။ကျွန်မရှားဖောင်ပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာပါ။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာဆန်တော်ချိန်ညနေ6:00-9:00ထိထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုပြန်ပြီးနားဆင်လို့ရတော့ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာဝင်ရောက်ကြည့်ရှုနိုင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. Thank you.